ပထမဆုံးအနေနဲ့မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုကျူးလွန်မှုတွေအတွက်တာဝန်ခံမှုတာဝန်ယူမှုပိုမိုရှိလာစေရန်အနီးကပ်ဆောင်ကြည့်နေကြောင်းကုလသမဂ္ဂအတွင်းမှကြေညာမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရာနာဘုရှနာကဒီနေ့နေ့ကကုလသမဂ္ဂအထွေထွေညီလာခံဆွေးနွေးပွဲတစ်ခုမှာပြောကြားလိုက်ပါတယ်။6လတကြိမ်အထွေထွေညီလာခံမှာအစီရင်ခံစာတင်ပြရမယ်ဆိုတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့2018မြန်မာအရေးဆုံးချက်ချက်အရကုလသမဂ္ဂအတွင်းမှကြေညာမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးလိုအပ်နေတဲ့အခြေအနေတွေကိုမနေ့ကဆွေးနွေးပွဲမှာတင်ပြခဲ့တာပါ။မတ်အင်ဂျင်နိုင်ကဆက်လက်တင်ပြမှာဖြစ်ပါခင်ဗျ။
ကုလသမဂ္ဂအတွင်းမှကြေညာမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘူဂနာဟာဇူလိုင်လ10ရက်နေ့ကအထွေထွေညီလာခံမှာအစီရင်ခံတင်ပြရမှာရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးမြန်မာဘက်ဖြေရှင်းဆောင်ရွက်မှုတွေအလွန်နှေးကွေးနေကြောင်းပြောဆိုခဲ့ပါတယ်။ဒုက္ခသည်တွေအတွက်အဓိကဖြေရှင်းရေးမှာလုံခြုံရေးဆန္ဒအလျောက်ဂုဏ်သိက္ခာရှိရှိပြန်လာရေးဖြစ်ပြီးအဲ့ဒီအခြေအနေတွေရခိုင်မှာဖန်တီးပေးရေးအဓိကတာဝန်ရှိသူဟာမြန်မာအစိုးရဖြစ်တယ်လို့သူကဆိုပါတယ်။ဒါအပြင်ပဋိပက္ခဖြစ်တဲ့နေရာတွေစီကုလသမဂ္ဂအနေနဲ့တွားရောက်ခွင့်ရဖို့အရေးကြီးကြောင်းသူကအခုလိုဆွေးနွေးပွဲမှာပြောသွားပါတယ
်။ Activism is really important because we need to reach the people on the ground.
ပဋိပက္ခဖြစ်တဲ့နေရာတွေကစစ်ဘေးဒုက္ခသည်တွေကိုတွားရောက်ကူညီနိုင်ဖို့တွားလာခွင့်ရဖို့ကအလွန်အရေးကြီးပါတယ်။အထူးသဖြင့်ပဋိပက္ခဖြစ်တဲ့နေရာတွေဟာအလွန်ဝေးလံတဲ့နေရာတွေဖြစ်တဲ့အတွက်အာဏာပိုင်တွေခွင့်ပြုသည်ဖြစ်စေခွင့်မပြုသည်ဖြစ်စေဒီနေရာတွေကိုတွားဖို့အလွန်ခက်ခဲပါတယ်။မြန်မာနိုင်ငံဟာအစင်းရဲဆုံးနိုင်ငံဖြစ်နေတဲ့အတွက်လမ်းပန်းဆက်သွယ်ရေးအခြေခံစောက်အုပ်ဦးဖွံ့ဖြိုးတိုးတက်မှုနည်းတဲ့အတွက်လည်းဒီလိုအခက်အခဲတွေရှိနေတာပါ။ဒါပေမဲ့အာဏာပိုင်တွေဘက်ကလည်းအဲ့ဒီလိုသွားလာခွင့်ကျမတို့ကိုအကန့်အသတ်တွေလောက်ထားပါတယ်။ဒါကြောင့်လဲမြမအစိုးရကိုအရေးတကြီးတိုက်တွန်းထားသလိုအမြဲတမ်းလဲကျမတို့တောင်းဆိုနေတာကတိုက်ပွဲတွေဖြစ်နေတဲ့နေရာတွေကဒုက္ခသည်တွေစီသွားရောက်ကူညီခွင့်ပြုဖို့ဖြစ်ပါတယ်
။ဒါ့အပြင်မြမတက်မတော်ခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့တဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့လဲခရစ်စတင်းရှရနာဘူဂနာကအခုလိုပြောပြပါဗျာ
I have discussions with the army Tatmadaw especially with the commander
တမတော်နဲ့ကျွန်မဆွေးနွေးခဲ့ပါတယ်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးအပါအဝင်ကချင်မှာရှိတဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုနဲ့ရခိုင်စစ်တွေမှာရှိတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုတွေနဲ့ကျွန်မတွေ့ဆုံဆွေးနွေးခဲ့ပါတယ်သူတို့၃ယောက်လုံးကိုကျွန်မတိုက်တွန်းခဲ့တာကလူသားချင်းစာနာမှုအကူအညီပေးသူတွေကိုတွားခွင့်ပြုဖို့ဖြစ်ပါတယ်မြင်းမြုပ်ဖုံးလိုအသက်လုံခြုံရေးအန္တရာယ်ရှိတယ်ဆိုတဲ့အခြေအနေအကြောင်းပြချက်တွေရှိရင်လဲလူသားချင်းစာနာမှုအကူအညီတွေအတွက်အခြားလမ်းကြောင်းရှိသင့်တယ်လို့ကျွန်မပြောခဲ့ပါတယ
်ရခိုင်ပြည်နယ်မှာလက်ရှိအေးအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုလည်းတပ်မတော်ခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ချိန်မှာအေးအေးနဲ့တွေ့ဆုံဆွေးနွေးပြီးငြိမ်းချမ်းတဲ့နီလန်ရှာဖွေဖို့သူ့အနေနဲ့တင်ပြခဲ့တယ်လို့ခရစ်စတင်းရှရနာဘူဂနာကဆိုပါတယ်။ဒါ့အပြင်မြန်မာစစ်တပ်ဘက်ကအပြစ်ခတ်ရစဲရေးကာလနောက်ထပ်နှစ်လတက်တန်းတိုးလိုက်ကြောင်းနဲ့အဲ့ဒီကာလအတွင်းတိုင်းနာလက်နက်ကိုင်ဖွဲ့တွေနဲ့တွေ့ဆုံရမှာအေးအေးအဖွဲ့ပါဝင်မယ်လို့မျှော်လင့်မိကြောင်းသူကအထွေထွေညီလာခံဆွေးနွေးပွဲမှာပြောသွားပါတယ်။ရိုဟင်ဂျာ9သိန်းကျော်အစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တဲ့မြန်မာစစ်တပ်ရဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလူမျိုးတုံးတပ်ဖြတ်မှုစတာတွေကျူးလွန်ခဲ့တဲ့ဆိုတဲ့စွဲချက်တွေအတွက်တာဝန်ရှိသူတွေကိုစုံစမ်းအရေးယူအပြစ်ပေးနိုင်ရေးကိစ္စရဲ့နဲ့ပတ်သက်လို့ကုလအထူးကိုယ်စားလှယ်ကဘယ်လိုပူးပေါင်းဆောင်ရွက်နေသလဲဆိုတဲ့ဥရောပသမဂ္ဂကိုယ်စားလှယ်ရဲ့မေးခွန်းကိုတော့
On the question about accountability, I had many.
တာဝန်ယူမှုတာဝန်ခံမှုဆိုတဲ့မေးခွန်းနဲ့ပတ်သက်ရင်အစိုးရနဲ့တွေ့ဆုံဆွေးနွေးမှုတွေအများကြီးရှိခဲ့ပါတယ်။ဒီလိုဆွေးနွေးရမှာပြစ်မှုကျူးလွန်ခဲ့သူတွေကိုအရေးယူနိုင်ရေးဟာတရားမျှတမှုနဲ့ပြန်လည်ရင်ကြားစေရေးအတွက်အလွန်အရေးကြီးတယ်ဆိုတာကျွန်မအမြဲပဲအလေးပေးပြီးတော့ပြောခဲ့ပါတယ်
။မြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့ကျူးလွန်မှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံမှာကိုယ်တိုင်ဖွဲ့စည်းထားတဲ့နိုင်ငံတကာတန်တမန်နှစ်ဦးပါဝင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ရှိတယ်လို့လူ့ခွင့်ရေးကောင်စီကအသစ်ဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရာအဖွဲ့လည်းရှိနေကြောင်းသူကပြောပါတယ်။ဒါ့အပြင်အဲ့ဒီစုံစမ်းစစ်ဆေးရေးအဖွဲ့တွေနဲ့သူ့အနေနဲ့မပြတ်ဆွေးနွေးမှုတွေရှိနေကြောင်းလည်းခရစ်စတင်းရှရနာဘူဂနာကပြောပါတယ
် I will continue to also have contact
ဒီစောင့်ဆစ်စီအဖွဲ့နှစ်ဖွဲ့လုံးနဲ့ကျွန်မဆက်ပြီးတော့အဆက်အသွယ်လုပ်နေမှာပါနောက်ပြီးမြန်မာနိုင်ငံမှာတာဝန်ခံမှုတာဝန်ယူမှုရှိလာရေးအပြည့်ရှိသူတွေကိုအရေးယူဖို့ကျွန်မတို့ကအနီးကပ်စောင့်ကြည့်သွားမှာဖြစ်ပါတယ
်မနေ့ကကုလသမဂ္ဂအထွေထွေညီလာခံမှာပြုလုပ်တဲ့မြန်မာရေးဆွေးနွေးပွဲမှာဥရောပသမဂ္ဂကိုယ်စားလှယ်ဘက်ကလည်းအခုလိုတိုက်တွန်းဆွေးနွေးခဲ့ပါတယ
် We encourage the Myanmar governmentto engage with the new international investigative mechanism established by the Human Rights Council. We encourage the relevant UN bodies.
မြန်မာအစိုးရကိုအားပေးတိုက်တွန်းချင်တာကကုလသမဂ္ဂလူခွင့်ရေးကောင်စီကအသစ်ဖွဲ့စည်းခဲ့တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်ရအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်။ဒါ့အပြင်ကုလသမဂ္ဂရဲ့သက်ဆိုင်ရာအဖွဲ့စည်းတွေအနေနဲ့လည်းဒီစုံစမ်းစစ်ဆေးရေးအဖွဲ့အကောင့်ထဲပေါ်ဆောင်ရွက်ရေးအလင်းမြန်လှုပ်ဆောင်ကြဖို့ဥရောပသမဂ္ဂအနေနဲ့တိုက်တွန်းပါတယ်။
အမေရိကန်ပြည်ထောင်စုကိုယ်စားလှယ်ကတော့ရခိုင်ပြည်နယ်ရဲ့လုံခြုံရေးအခြေအနေဟာဒုက္ခသည်တွေနေရပြန်ရေးစိတ်မချရသေးသလိုဒါဟာမြန်မာအစိုးရရဲ့တာဝန်ပဲဖြစ်တယ်လို့ကုလအထွေထွေညီလာခံဆွေးနွေးပွဲမှာအခုလိုပြောသွားပါတယ
်။ The United States remains deeply concerned about the situation in Myanmar, especially in Rakhine.
မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကလွန်စွာဆိုးရိမ်မခင်ဖြစ်မိပါတယ်။ဝန်ထမ်းတွေကအစိုးရအနေနဲ့အခြေအနေတွေတိုးတက်ကောင်းမအောင်လှုံ့ဆော်မှာတိတ်ကိုနေကွေးလွန်းနေတဲ့အချက်ပါပဲ။အေးရခိုင်တပ်မတော်နဲ့မြန်မာစစ်တပ်တို့ကြားတိုက်ခိုက်နေမှုတွေဟာအခြေအနေကိုပိုဆိုးစေပြီးအရသားတွေထိခိုက်ဒဏ်ရာမှုတွေလည်းတိုးနေတာတွေ့ရပါပါတယ်။ UNHCR ရဲ့ခန့်မှန်းချက်ဖြစ်တဲ့အခြေအနေဟာဒုက္ခသည်တွေဌာနေပြန်ရေးအတွက်စိတ်မချသေးတဲ့အချက်ကိုလည်းအမေရိကန်ကသဘောတူညီပါတယ်။အခြေအနေတွေစိတ်ချရအောင်လုပ်ပေးဖို့ကမြန်မာအာဏာပိုင်တွေရဲ့တာဝန်ဖြစ်ပါတယ်။
တရုတ်နိုင်ငံကိုယ်စားလှယ်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်နိုင်ရေးအရေးကြီးဆုံးဖြစ်ပြီးလူခွင့်ရေးအကြောင်းပြပြီးမြန်မာကိုဖိအားပေးတာမျိုးတရုတ်ကလက်ခံမှာမဟုတ်ဘူးလို့စကပြန်ကနေတဆင့်အခုလိုပြောသွားပါတယ
် The issue of Rakhine State in Myanmar is a legacy issue. The immediate priority is to allow the Myanmar people stranded in Bangladesh.
မြန်မာနိုင်ငံမှာရခိုင်ရေးဟာတမိုင်းကထားရခဲ့တဲ့အမွေပါ။အရေးကြီးဆုံးဦးစားပေးရမယ့်ကိစ္စကဘင်္ဂလားဒေ့ရှ်မှာတောင်တင်းနေတဲ့မြန်မာနိုင်ငံကဒုက္ခသည်တွေဌာနေပြန်နိုင်ရေးပဲဖြစ်ပါတယ်။မကြသေးခင်တုန်းကဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားမှာဒုက္ခသည်တွေဌာနေပြန်ရေးအတွက်ဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့မေလတုန်းကလည်းဒီကိစ္စအတွက်ပဲနှစ်ဖက်အမြင်ချင်းဖလှယ်ခဲ့ကြတာပါ
။အခုလိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်Christine Sharana Bugana အနေနဲ့အစင်ခံတင်ပြမှုဟာ6လတကြိမ်အထွေထွေညီလာခံမှာအစင်ခံတင်ပြရမယ်ဆိုတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့2018မြန်မာအရေးဆုံးဖြတ်ချက်အရာဖြစ်ပြီးနေပြည်တော်မှာသူ့ရုံးဖွင့်ပြီးတဲ့နောက်ပထမဆုံးအကြိမ်အထွေထွေညီလာခံမှာသူ့ရဲ့မြန်မာနိုင်ငံတွင်းဆောင်ရွက်မှုတွေနဲ့ပတ်သက်လို့ Christine Sharana Bugana ကအစင်ခံတင်ပြခဲ့တာဖြစ်ပါတယ်ရှင်